မင်္ဂလာပါခင်ဗျာဒီနေ့တရားလေးလိုင်းစီစဉ်မှာတော့အစိုးရနဲ့ပြည်ခက်ရေးဆိုင်အစီလက်မှတ်ထိုးတဲ့ဖွဲ့တိုးလာတာငင်းချိုင်းလုပ်ငန်းစဉ်မှာဘလောက်ထိတွန်းအားဖြစ်နိုင်မလဲဆိုတာကိုဆွေးနွေးမှာဖြစ်ပါတယ်ဒီတစ်ပတ်ထဲမှာပဲတန်းနယ်လက်နက်ကန်ဖွဲ့နှစ်ဖွဲ့ဖြစ်တဲ့မွန်ပြည်သက်ပါတီနဲ့လာအိုဒီမိုကရက်တစ်အစည်းအရုံးတို့အစိုးရနဲ့တနင်္ဂနွေလုံးပြည်ခက်တက်ခတ်မှုရေးဆိုင်အစီအစာချုပ်မှာလက်မှတ်ရေးထိုးပါတယ်ဒါဆိုရင်ဒီ NLD ရသအစိုးရလက်ထက်မှာပထမဆုံးအချိန်အစီအပြည့်ရဲ့လက်မှတ်ထိုးတာဖြစ်တဲ့အတွက်ထူးခြားမှုလို့လည်းဆိုရမှာပါဒါပေမဲ့လက်မှတ်မထိုးသေးတဲ့အဖွဲ့ကြီးကျန်နေသေးတယ်လို့ပဲတိုက်ပွဲတွေဒီကြောင်ကြောင်ဖြစ်နေတာလည်းရှိနေပါတယ်ဆိုတော့ကျွန်တော်ဒီဆွေးနွေးပွဲအတွက်ကိုပင်နယ်ဆွေးနွေးပွဲကိုဖိတ်ကြားထားတဲ့ပုဂ္ဂိုလ်တွေလည်းဆင်းနေရောက်နေကြပါပြီကျွန်တော်တို့ဆွေးနွေးမဲ့ပုဂ္ဂိုလ်တွေထဲမှာတော့ဒီပြည်တော်စုငင်းငယ်ဆွေးနွေးမှုဖူးတွဲကော်မတီ UPTCC ရဲ့ဒုက္ခဥတုဝေရခိုင်မျိုးသားကောင်စီ ANC ထွေထွေရင်းမှုလည်းဖြစ်ဒီညညသောတန်းသားလူမျိုးများဖက်ရယ်ကောင်စီ UNFC ရဲ့ပြောခွင့်ရပုဂ္ဂိုလ်ဖြစ်တဲ့ဦးထွန်းစောနောက်ရှမ်းတန်းသားနိုင်ငံကောင်စီဦးရထွန်းတို့ရှိနေကြပါတယ်ဆိုတော့ကျွန်တော်အရင်ဆုံးကတော့ဒီပင်နယ်ဆွေးနွေးမဲ့ပုဂ္ဂိုလ်ရဲ့အချင်းယုံသုံးသက်ချက်ကိုကြားချင်ပါတယ်အရင်ဆုံးတော့ကျွန်တော်ဦးတူဝေရဲ့သဘောထားကိုကြားချင်ပါတယ်ခင်ဗျာအခုဒီ NCA မှာနောက်ထပ်နှစ်ဖွဲ့လက်မှတ်ရေးထိုးလိုက်ခြင်းအဖြစ်ညီငယ်လုံငန်းစဉ်တစ်ခုလုံးအတွက်ဘယ်လောက်ထိတွန်းအားဖြစ်လာမလို့ယူဆတယ်ခင်ဗျာ
ဒီလိုပဲကျွန်တော်တို့ဒီညီငယ်ကြီးကိုကျူပန်းနေတာဖြစ်ရင်ကျွန်တော်တို့အစိုးရနဲ့ဆက်တောင်ဖြစ်သွားပြီပေါ့နော်ပထမဆုံးကတော့ဥတိတ်ရှင်ဆိုရလက်ထက်မှာစခဲ့တယ်ဥတိတ်ရှင်စိတ်ဆိုရလက်ထက်မှာတော့ဖြစ်ရင်အဲကျွန်တော်တူရဲသူ့အင်းနဲ့သူ့ဟာနဲ့အမတန်ကိုကြိုးစားပြီးတော့လုပ်တာလေလုပ်တဲ့အခါကျတော့အဲ့ဒီသူ့လက်ထက်မှာကျတော့ကျွန်တော်တို့20နဲ့တစ်ခွက်ရှိတယ်ဟိုတွေ့ရတယ်ပြီးတော့ဘာခေါ်မလဲတိုင်းနဲ့လက်နဲ့ကိုက်ပွဲ10ဖွဲ့ပဲကျွန်တော်လက်မှတ်ထိုးပြသွားတယ်လीနော်အဲ့ဒါကတော့ဥတိတ်ရှင်လက်ထက်မှာအောင်မြင်သွားတာပေါ့ဒါလည်းနိုင်ငံတကာရဲ့သုံးသက်ချက်ရဆိုလို့ရှိရင်ဒီလို10ဖွဲ့ကြီးကအောင်မြင်တာဒါအမတန်အောင်မြင်မှုကြီးလို့ဆိုတာပေါ့နော်အဲ့ဒါကတော့အင်္ဂလန်အောင်မြင်ရရသွားတယ်ပေါ့နောက်တစ်ခါကျတော့အခု NLD ဆိုရတက်လာတဲ့အခါကျတော့ NLD ဆိုရတော့ဒီကျူးစားသူကျူးစားကြီးအင်းငယ်ပြောင်းလာပေါ့ဗျာပြောင်းပြီးတော့သူကျူးစားလာပေါ့ဒါကတော့အင်္ဂလန်လည်းသူကျူးစားပါတယ်ကျူးစားတဲ့အခါကျတော့အခုဒါမူကြီးတိပါတီနဲ့ဒါလောက်ဟူဒီမိုကရက်တစ်ယူနီယံပေါ့နော်ဆိုတော့အစီအူကုနကုတိုးလာတာပေါ့ဆိုလိုတာကတော့ NLD ဆိုရမှာလည်းကျူးစားတဲ့အခါကျတော့မူလရှိပြီးတဲ့ရှစ်ဖွဲ့လေလေထိုင်မာနေတဲ့အပြင်ကိုအခု6တက်နောက်တက်နှစ်ဖွဲ့ချက်တိုးလိုက်တယ်ဆိုတဲ့အခါကျတော့ဒါလည်းတိုးတက်ပြီးတော့အောင်မြင်လာတာပေါ့နော်နောက်ပြီးတော့လည်းဒီပြီးခဲ့တဲ့ဒီဟိုမှာညီလာကတော့လည်းပဲကျွန်တော်တို့ Union Accord လို့ခေါ်တဲ့ဒါဒါပြည်သူ့မှတ်တမ်းရေးဆိုတာပေါ့နော်ဆိုပြချက်ကြီး33ချက်လည်းပဲဒါအောင်မြင်ခဲ့တယ်ဆိုတဲ့ခါကျတော့ energy ဆိုတဲ့လက်ထက်ပါလည်းပဲဒါအောင်မြင်မှုလို့ပြောနေတာပေါ့နော
်
အဲဒီအောင်မြင်မှုတွေကိုကြီးလို့ရှိရင်ဖြစ်ရင်ကြံမောအဖွဲ့စည်းတွေကဒါအတူကိုကောင်းတယ်ပေါ့နော်တင်ငန်းဆိုင်မှုကောင်းတယ်အဲဒီလိုဆို energy about complex energy ဆိုဆိုပြချက်နဲ့အဲဒါလက်မှတ်ထိုးလိုက်တဲ့ data တွေမှာလည်းပဲအများကြီးညံ့တော့တယ်ဖြစ်တယ်လေနော်အဲ့တော့အဲ့ဒါတွေကကြီးချင်းအဖြစ်ရင်ကျွန်တော်ထင်တယ်ပေါ့နော်ကြံမောအဖွဲ့စည်းတွေလည်းပဲဒါဒီဒီလမ်းစဉ်ကိုလိုက်ရပါလိမ့်မယ်လို့ယူဆပါတယ်ခင်ဗျာနော
်ဟုတ်ကဲ့ဆရာဦးသူကျေးဇူးပါဆိုတော့ကျွန်တော်ဒီမှာဥထုံးစော်ရဲ့သဘောထားကိုလည်းကြားချင်ပါတယ်ကျွန်တော်သိတာဆိုဒီ UNSC မှာဆိုရင်လည်းဥထုံးစော်တို့ဒီရခိုင်မျိုးသားကောင်စီရဲ့နဲ့ KNPP နှစ်ဖွဲ့ပဲဒီ NCA ထိုးဖို့ချန်နေတယ်ဆိုတော့အခုဒီလိုနောက်ထပ်နှစ်ဖွဲ့က NCA မှာလက်မှတ်ထိုးလိုက်ခြင်းအဖြစ်ဒီလက်မှတ်ထိုးဖို့ချန်နေတဲ့အဖွဲ့နောက်တွန်းဆောင်နေတဲ့အဖွဲ့အနေနဲ့ရောတွန်းအားဖြစ်လာနိုင်လားဥထုံးစော်
ဟုတ်ကဲ့ဒီကတော့ဗျာ NCA လက်မဲ့ရေးထိုးရေးမှာပေါ့နော်အားလုံးပါဝင်နိုင်ဖို့ဆိုလို့ရှိရင်အဓိကအပြင်တန်းတူရေးလို့ပါဝင်ခွင့်ရဖို့အရေးကြီးပါတယ်ဒီဖြစ်တဲ့အချိန်မှာခုနဦးသွေးပြောသလိုမျိုးပေါ့နော်ဒိုင်းနာလက်နက်ကန်တောင်းတဲ့အဖွဲ့ကြီး22ခွဲရှိပါတယ်အဲ့22ခွဲကတန်းတူရေးတူပါဝင်ခွင့်ရရှိဖို့လိုပါတယ်အခုမော်ဘီဒိပါတီနဲ့ဒီ LDU လောက်ကိုဖွဲ့လို့လက်မဲ့ရေးထိုးပြီဆိုတော့အဒီရိုနေနဲ့မြို့သားတင်နိုင်ငံဆွေးနွေးပွဲကိုလှုပ်ရှင်လို့အခုလိုမျိုးဇော်တင်ကြီးလက်မှတ်ရေးထိုးတွားကြတဲ့အဓိကအကြောင်းရင်းလည်းဖြစ်ပါတယ်။ဒါပေမဲ့ဒီနှစ်ဖွဲ့စလုံးကလက်ပြအစုပြင်လို့တတိယစီဝေမတိုင်ခင်မှာအခုနပြောတဲ့မြို့သားတင်နိုင်ငံဆွေးနွေးပွဲကိုလှုပ်ခွင့်ရဖို့ဘလောက်တည်ကြသလဲပေါ့နော်။အမူကြီးသစ်ပါတီနဲ့ကတော့တောင်းဆိုနေတာကြီးကျွန်တော်တွေ့ရတယ်။ LDU လောက်ဦးဖွဲ့ကလှုပ်ခွင့်ရမှာလား။နောက်ပြီးတော့မှအဲ့ဒါလှုပ်ခွင့်ရသည့်တိုင်အောင်ရလာတဲ့ရလာတဲ့ကို UPDC ကစိတ်မှတစ်ခါပြန်တက်ချက်တွေကလည်းရှိနေပြန်တယ်။ဟုတ်ကဲ့ဒါကနေပြီးတော့မှအဓိကအရေးကြီးတယ်လို့ကျွန်တော်တို့မြင်ပါတယ်အဲ့ဒါကြောင့်အားလုံးပေါင်းဝင်လာနိုင်ဖို့အတွက်ကတန်းတူညီရှိမှုကိုလက်ဖွဲ့ပေးဖို့လိုအပ်ပါတယ်လို့ကျွန်တော်တို့အနေနဲ့ပထမတစ်ချက်ပြောချင်ပါတယ
်ဟုတ်ကဲ့ကျေးဇူးပါဆိုတော့ကျွန်တော်ဒီဟိုရှမ်းတိုင်းနိုင်ငံကြီးကောင်းဆောင်တူလည်းဖြစ်တဲ့ဦးရထွန်းရဲ့သဘောထားလည်းကြားချင်ပါတယ်အခုဆိုရင် NCA ထိုးတာ10ဖွဲ့တိရှိသွားပြီဆိုတော့ဒါဟိုငင်းငယ်ဖြစ်ထွန်းမှုလုံလောက်တဲ့ခုလုံးအတွက်ကိုတော့ဘယ်လောက်တိဖြစ်နိုင်တယ်လို့ဦးရထွန်းယူဆလဲခင်ဗျာ
အဲ့တော့အခုဒီအဖွဲ့နှစ်ဖွဲ့ပါဝင်ပြီးတော့ NCA မှာလက်မှတ်ထိုးပြီးတော့ဒီနိုင်ငံရေးဆွေးနွေးပွဲတွေအတွက်ကို ဒီပါဝင်မယ်ဆိုတဲ့ဥစ္စာကတော့ဟိုကောင်းတဲ့အချက်လို့ကျွန်တော်မြင်ပါတယ်ကျွန်တော်တို့ဒီ energy အစိုးရအတွက်လဲဒါဆိုလို့ရှင်ဟိုသိတာတဲ့တိုးတက်မှုတစ်ခုပေါ့တိုးတက်မှုတစ်ခုကိုသူဥဆောင်ပြီးတော့လုပ်ပြတတ်တိုင်းကြားလိုက်နိုင်တဲ့အချက်ပေါ့ဗျာအဲ့တော့ဒီဆွေးနွေးပွဲတွေမှာဆွေးနွေးတဲ့အချက်တွေတိုးတက်မှုတွေကတိုးတက်မှုတွေခြေလှမ်းတွေကကောင်းတာနဲ့အမျှပေါ့နော်ပို့ပြီးတော့ပွင့်လင်းမြင်သာဒီမိုကရေစီကျပြီးတော့တိုးတက်မှုတွေရှိတာနဲ့အမျှကျန်တဲ့လက်မှတ်မထိုးသေးတဲ့အဖွဲ့တွေလည်းထပ်ပြီးတော့ပါဝင်လာနိုင်တယ်လာနိုင်တယ်လို့ကျွန်တော်အဲ့ဒီသုံးသပ်ပါတယ်။
လမ်းပွင့်သွားနိုင်တယ်ပေါ့နော်ဟုတ်ကဲ့
ဟုတ်ပါတယ်ခင်ဗျာ
ဟုတ်ကဲ့ကျေးဇူးပါဟိုတကုတ်ရှိတာပေါ့လေဆရာဦးသူဝေပဲပြန်မေးကြပါလေဟိုတကယ်တော့လက်မှတ်ထိုးဖို့ဒီတွဆုံနေတဲ့အဖွဲ့တွေတော်တော်များများလက်ကျန်နေပါသေးတယ်နောက်တစ်ခုကဒီဟို SA ထိုးရတဲ့အထက်မှာရေဘူးကပြောမှဆိုရင်တောင်ပိုင်းမှာခြေဆိုင်တဲ့အဖွဲ့တွေများပြီးဒီမြောက်ပိုင်းအဖွဲ့တွေကအများစုကျန်နေပြီးတော့အဲဒီမြောက်ပိုင်းအဖွဲ့တွေနဲ့တက်ပွဲတွေလည်းကျန်နေပြီးတော့ဒီလိုအခြေအနေမျိုးမှာဒီ SA ထိုးရမထိုးရကိစ္စဒီပြည်လည်ဖို့ဆိုရတဲ့ဒီသူ့ကွဲစရာအခြေအနေမျိုးတွေကိုဥတီမသွားနိုင်လဲဆရာဦးသူ
ကျိုးရဒီငင်းရကြီးကိုကျိုးပန်းနေတဲ့အချိန်မှာပေါ့နော်မငင်းရတဲ့ဒါအဖြစ်တည်းဆိုတာကတော့ဖြစ်ရင်ဒါမဖြစ်တည်ဘူးပေါ့ဗျာနော်တိုက်တာခိုက်တာတို့အဲ့ဒါဒီတိတ္တာကတ္တာတို့နောက်ပြီးတော့တန်တူပိသားတွေဟာပြေတာလောက်ရတယ်ဒုက္ခရောက်တာတွေဒါဒီလိုဖြစ်လို့ရှိရင်ဒါငင်းရကြီးစနေကိုကြီးရဲ့ရုပ်ပုံတွေဒါအများကြီးကျဆုံးနေတယ်ပေါ့နော်ဒါပေမဲ့ဒီလိုဗျာဒီဘာခေါ်မလဲကျွန်တော်တို့ဒီလက်နဲ့ကင်တဲ့အဖွဲ့ကြီးဆိုလို့ရှိရင်လည်းဒါကတော့သူတို့ရဲ့လှူရှားမှုကိုသူတို့အခုကာလကတော့ငြိမ်းချမ်းရေးရတာလည်းမဟုတ်သေးဘူးလေနော်။နောက်ပြီးတော့လေ SC အလုံးနဲ့လက်မှတ်ထိုးထားတဲ့အခြေအနေမဟုတ်သေးတဲ့အခါကျတော့ဒါသက်ဆိုင်ရာလက်နဲ့ကင်အဖွဲ့ကြီးတွေကသူတို့ရဲ့လှူရှားမှုကိုသူတို့လုပ်နေမှာလုပ်နေတဲ့အခါကျတော့ဥပမာပြောစိတ်ရှိဦးနာတို့အကုန်ကောက်တာတို့နောက်သူတို့ရဲ့လှူရှားမှုလုပ်တဲ့အခါမှာထိတွေ့တာတို့ကတိုက်ခိုက်မှုတွေကဖြစ်တတ်တဲ့သဘောရှိပါတယ်။ဒါပေမဲ့ကျွန်တော်အမြင်ကတော့ဒီလိုပဲ။ SC ကိုလက်မှတ်ထိုးမယ်လို့ရှင်းထားတဲ့အခါဆိုလို့ရှိရင်လက်ရှိအစိုးရပေါ့နော်လက်ရှိအစိုးရဟာဒီအဲ့ဒီအစိုးရကိုမကြိုက်လို့ရှိရင်ထုတ်ချနိုင်တဲ့အခြေအနေရှိလားမရှိလားဥပမာဖြင့်ဒီထုတ်ချနိုင်တဲ့ရုပ်ောက်ပွဲကြီးဒီမှာညီအားဖြင့်ပြည်သူလူထုရဲ့အဆုံးဖြတ်နဲ့ရုပ်ောက်ပွဲကြီးအားဖြင့်ထုတ်ချလို့ရတဲ့အခြေအနေဟုတ်မဟုတ်ဟုတ်လို့ရှိရင်တော့ဖြစ်ရင်ကျွန်တော်လက်နဲ့ကန်ရဲ့ဖွဲ့ကြီးကနေပြီးတော့နိုင်ငံရေးဆွေးနွေးပွဲကိုပြောင်းတင်တာပေါ့ဗျာအကြိမ်ကြီးလားအစိုးရအဖွဲ့ကနေပြီးတော့ဘာသူ့ထုတ်ချနိုင်တဲ့ညီလာလည်းမရှိဘူးသူကလည်းပြီးနေပဲထုတ်ချနေအဲ့ဒါမျိုးဆိုလို့ရှိရင်တော့ဖြစ်ရင်အဲကျွန်တော်တို့ကဒါလက်နဲ့ကန်ကြီးရဲ့ဒါစဉ်းစားရဟာဒါစဉ်းစားတင်တာပေါ့တို့မဟုတ်လို့ရှိရင်တော့ဖြစ်ရင်ဒါနိုင်ငံရေးညီအဖြစ်အစပြီးတော့ဆွေးနွေးပြီးတော့မှညီငယ်ကြီးကိုအဖြေရှာရင်ပို့ပြီးတော့ကောင်းမယ်လို့ကျွန်တော်ယူဆပါတယ်ခင်ဗျာနော
်ဟုတ်ကဲ့ဆရာဦးသူဝေကျေးဇူးပါဆိုတော့ဦးတော်ဆောင်ကိုလည်းမေးချင်ပါတယ်ဆိုတော့ကျွန်တော်ဒီ SCA လမ်းကြောင်းနဲ့တွားခြင်းအဖြစ်ပေါ့လေဟိုဒီတန်းသားဖွဲ့ချမ်းမှာလည်းထိုးရင်မထိုးရင်ဆိုဟိုဟိုဝီဝါကကွဲပြားစရာရှိနေတယ်ဆိုတော့ဒီ SCA ထိုးရင်မထိုးရင်ကိစ္စပြည်လဲစရာတဲ့ဒီသွေးကွဲစရာတွေဘက်ကိုဥတီသွားနိုင်တဲ့အခြေအနေမျိုးတွေရှိနေသလားဦးတော်ဆောင်
ဟုတ်ကဲ့အဓိကတော့ကျွန်တော်ကပြောလိုမျိုးလေအားလုံးပါဝင်ရေးကိုလက်ခွင့်ပို့လို့ရလုပ်နေပါတယ်အားလုံးပါဝင်နိုင်ဖို့ဒါလည်းပဲတန်တူညီရှိမှုပေါ်မှာလည်းအဓိကအခြေခံပါတယ်အဲကျွန်တော်တို့မြောက်ပိုင်းမှာတိုက်ပွဲတွေဖြစ်နေတယ်နောက်ပြီးတော့တောင်ပိုင်းမှာလည်းပဲကျွန်တော်တို့အခု UNF နဲ့ဆွေးနွေးတဲ့ခါမှာနှစ်ဖွဲ့ပဲထိုးလိုက်တယ်ကျွန်တော်တို့အဖွဲ့ကြီးနေတဲ့လည်းပဲနောက်ဆုံးတော့လက်မှတ်မီးထိုးခင်ပေါ့လေအဲစစ်တီယံနေ့ကျွန်တော်တို့အားလုံးလိုက်ပါနိုင်မယ့်အခြေအနေကိုလုံးဖြေနိုင်ခဲ့ပါတယ်တော့ဒါပေမဲ့တောင်းပြလို့ကြောင့်ဖြစ်နေကြဘူးအဓိကတော့ဒီအားလုံးပါဝင်နိုင်မှုကိုတစ်ခါကနေပြီးတော့မှလက်ခုမပေးနိုင်ဘူးအဓိကအခြေခံကတော့ဒီတက်တူတူရှိမှုမရှိဘူးပေါ့ဗျာနော်ဒီအဖွဲ့ကြီးလေးဖွဲ့ကြားထဲမှာပေါ့နော်တစ်ဖွဲ့ချင်းတစ်ဖွဲ့ပေါ့ဒီတက်တူတူဆက်ဆံမှုမရှိတဲ့အခြေခံအောက်မှာဖြစ်သွားတယ်အဲ့ဒါကြောင့်ရှေ့မှာလည်းပဲဘယ်လိုဖြစ်နိုင်လဲဒီပံကြားတွေကရှိနေတယ်ပေါ့နော်ဒီ DLC မှာပါဝင်ခွင့်ရတော့ညာလည်းပဲအားလုံးကတက်တူတူမရှိမှုအပေါ်မှာအလုံးစုံအနေနဲ့များဆိုတဲ့လိုမျိုးပေါ့နော်။ယုံကြည်မှုကအတိအဝမရကြဘူးဆိုတဲ့အနေထားအောင်မှရှိနေပါတယ်။ဥပမာ NG လက်မရေးထုတ်ပြီးသားအဖွဲ့တွေကိုကြည့်မယ်ဆိုလို့ကြည့်ရင်2015အောက်တိုဘာလမှာလက်မရေးထုတ်ခဲ့တာအဖွဲ့ရှိခွင့်ရှိတယ်။အဲဒီအဖွဲ့ရှိခွင့်ထဲမှာလည်းပဲတစ်ဖွဲ့နဲ့တစ်ဖွဲ့ကိုပေါ့ဆက်ဆံမှုပုံစံလည်းမတူဘူး။အဲဒီမှာကိုယ်တိုင်ကတန်းတူနေတူပေါ့နော်။အခွင့်အရေးတွေလည်းမရရှိကြဘူး။ဥပမာပြောမယ်ဆိုလို့ရှိရင်အဖွဲ့ရှိခွင့်ထဲမှာအဖွဲ့အလုံးဒီပါကအမျိုးသားပြည်နိုင်ငံဆွေးနွေးပွဲကိုတိပါခွင့်ရကြတယ်။ဒါပဲ ALP ရခိုင်ဖွဲ့ကြီးကတော့နောက်အမျိုးသားပြည်နယ်ရေးဆွေးနွေးပွဲကိုဒီနေ့ချိန်ထိလုပ်ခွင့်မရဘူး။ဒါကြောင့်အမျိုးသားပြည်ပဒပြည်ကြီးနေသလိုရှိပြီးအဲဒီပြည်သာစုပြည်လုံးကြီးလာတဲ့1948တုန်းကဒီမကူစားပြုတဲ့ဗိုလ်ချုပ်အောင်ဆိုင်ရဲ့မျက်နှာကိုငိတ်ကွက်ပြီးတော့ပြည်နယ်ပါဝင်ခွင့်နဲ့သဘောတူညီချက်ကိုမလုပ်ခဲ့ကြဘူး။ အဲ့ဒီကအမျိုးသားတွေအနေနဲ့ကြည့်မယ်ဆိုရင်ဒီနေ့စစ်တော်မရပဲနဲ့အမျိုးသားလေးလာချက်တွေများကြီးဖြစ်ပေါ်ခဲ့ရတယ်။အခု21ရာစုပြည်လုံးကြီးလာကြခေတ်ကြီးမှလည်းပဲဒီကအမျိုးသားတို့အနေနဲ့အခုလိုလားတဲ့နော်အဲဒီဖြစ်နေတဲ့တံတားတွေကကြတော့တိုက်ပြီးနာတဲ့တွေ့နေပဲကောင်းတဲ့လက္ခဏာမဟုတ်ဘူးလို့ကျွန်တော်မြင်ပါတယ်။အဲ့ဒါကြောင့်အခုဖြစ်နေတဲ့တိုက်ပွဲတွေတခြားကျန်တဲ့အဖွဲ့တွေကပေါ့နော်ယုံကြည်သစ်ချာဇော်နဲ့ပေါင်းဝင်လာနိုင်ဖို့အတွက်ဆိုလို့ရှိရင်ဟဲ့ဒီလူရှိမှုနဲ့အားလုံးပါဝင်မှုကိုလက်ဖွဲ့ပေးနိုင်မှာပဲဒီပစ်တင်ကြီးကအရှိမအစီအပြေမယ်လို့ကျွန်တော်မြင်ပါတယ်
။ဟုတ်ကဲ့ဆရာဦးရဲ့ထုံးသဘောထားခင်ဗျဆရာဦးရဲ့ထုံးအခုဒီ SCA လက်မှတ်ထိုးရေးနဲ့ပတ်သက်လို့ပေါ့လေသဘောထားကွဲပြားစရာအခြေအနေမျိုးတွေရောပေါ်ပေါက်နိုင်တဲ့အလားအလာမျိုးတွေမြင်မိလားဆရာ
။အဲ့ဒါနဲ့ပတ်သက်ရင်တော့နှစ်ပိုင်းပြောရမယ်ဒီနေ့ပထမတစ်ပိုင်းကတော့ NCAဆိုတာအပေါ်မှာသဘောပေါက်မှုပေါ့နော်သဘောပေါက်မှုနဲ့ပတ်သက်လို့ရှိရင်ဒီကျွန်တော်တို့ဟိုတိုင်းသာဒီလက်နက်ကန်ပฏิပခတ်ပေါ့နော်ဟိုတိုင်းသာစီလုံးကြီးမျိုးရေးတပ်နာလို့ပြောရင်လည်းရပါတယ်အဲ့ဒီဟာအနိုင်ငံရေးယူမှန်းချက်ဖြစ်တဲ့ဖက်ဒရယ်ပြည်ထောင်စုတည်ဆောက်ဖို့ဆိုတာကိုတွားဖို့အတွက်အဲ့နိုင်ငံရေးဆွေးနွေးပွဲတွေတွားဖို့အတွက်အဲ့ဒီဟာမဆွေးနွေးခင်မှာကျွန်တော်တို့အပြစ်ခတ်ရက်စဲထားရအောင်အပြစ်ခတ်ရက်စဲထားတဲ့အခါမှာစီကံချက်ကလေးတွေနဲ့အဲ့ဒါနှစ်ဖက်လိုက်နာပြီးတော့ကျွန်တော်တို့လက်မှတ်ထိုးပြီးတော့မှနိုင်ငံရေးဆွေးနွေးကြရင်ကောင်းမယ်ဆိုတော့သဘောနဲ့ NCA ဆိုတာပေါ်လာတာအဲ့တော့အဲ့ NCA ပေါ်လာတာကိုအဲဒီပေါ်လာတဲ့အချိန်မှာဆွေးနွေးကြတာတွေကိုဆွေးနွေးတိုင်နေတဲ့အချိန်မှာဒါတိုင်းသားတကယ်ဖွဲ့တွေကတင်ပြတဲ့အချက်တွေပေါ်မှာပဲမူတည်ပြီးတော့ကမ္ဘာတော်ကတချို့ပြင်ဆင်ဖြည့်ဆွက်ပြီးတဲ့အခါကျတော့နှစ်ဖက်သဘောတူချက်ယူပြီးတော့မှ NCA စာချုပ်ဆိုတာဖြစ်လာတာအဲ့တော့အဲ့ဒီအပေါ်မှာဒီလက်မှတ်မထိုးတဲ့အဖွဲ့တွေကဒါကိုထုတ်ကန်ခံရတယ်အဲဒီလက်လက်ချတယ်လို့ဖြစ်တယ်ငါတို့အញ្ញမ်းခံတယ်လို့ဖြစ်တယ်ဆိုပြီးတော့ယူဆတဲ့အတွက်ကြောင့်မလို့မထိုးဘဲနဲ့နောက်ထုတ်လိုက်ကြတာပေါ့လေအဲ့ဒါအစားကိုသူတို့ကထပ်ပြီးတော့အချက်ရှစ်ချက်ထပ်တင်တယ်အဲ့ဒါအချက်ရှစ်ချက်ကိုဆွနေဆွနေရင်းနဲ့မှသဘောပေါက်လာပြီးတဲ့အခါကျတော့ဒီနှစ်ဖွဲ့ရနေပြီးတော့အခုကလက်မှတ်ထိုးတဲ့အထက်မှာပါဝင်လာတာပေါ့အဲ့တော့ကြံတဲ့အဖွဲ့တွေကခုနကျွန်တော်ပြောသလိုမြင်နေသေးတယ်ဆိုရင် NCA ထုတ်လိုက်ခြင်းအားဖြင့်အဲဒီလက်နဲ့ချတာဒိုဒီမိုအလျှော့ပေးတာလိုက်ပြောတာအာဆိုပြီးတော့မြင်နေသေးတယ်ဆိုရင်တော့အစကတည်းကဟိုဒီဒီယာကသွေးကွဲနေတယ်လို့ဖြစ်နေအဲ့တော့ဒါမဟုတ်ပါဘူးလို့တက်မတော်ဘက်ကရောဒေါန်ဆန်းစုကြည်ရောအခုဒါထက်ခါတလဲလဲရှင်းပြနေတယ်ဒါဆိုဖြစ်ပေါ်လာတဲ့ဥစ္စာလဲကျွန်တော်တို့တောက်လျှောက်ကျွန်တော်တို့သိနေပါတယ်အဲ့တော့ဟိုဒါအမှန်တကယ်ကလက်နဲ့ချတာလည်းမဟုတ်ဘူးရှုံးပေးရလည်းမဟုတ်ဘူးအမှန်နိုင်ငံရေးဆွေးနွေးပွဲတွေအေးအေးဆေးဆေးဒီဥကြီးစိတ်ကြသွားနဲ့သွားနိုင်အောင်လို့အမှန်အိခရရစေထားတဲ့စာချုပ်ပါအိခရရစေထားတဲ့အခါမှာလဲတစ်ဖက်နဲ့တစ်ဖက်အခွင့်အရေးယူပြီးတော့မဖောက်ပြက်နိုင်အောင်လို့ဟိုဟိုအပြန်အလှန်တတ်မှတ်ချက်ကလေးတွေပါတယ်အဲ့ဒါတွေဖောက်ပြက်လို့ရှိရင်လည်းထိမ့်သိမ့်ဖို့အတွက်ဘလို့ဒီဒီဖုံတမာရီအဖွဲ့လိုဟာမျိုးပေါ့နော်စောင့်ကြည့်ရဲ့အဖွဲ့တွေနဲ့ထိမ့်သိမ့်ထုံသိမ့်မယ်ဆိုပြီးတော့ဒါပြတ်ထန်းထားတဲ့အဲ့ဒါကြောက်ပါအဲ့အဲ့ဒါအပေါ်မှာနားလည်မှုလွဲနေသေးတယ်ဆိုရင်တော့ဒီကွဲမှုကတော့ဆက်ရှိနေမှာပေါ့ဒါတစ်ချက်နောက်တစ်ခုကကြတော့တက်မတော်ကိုနိုင်တာအာ AA တို့ PNL တို့ဒီဒီကိုကဖုန်ကြားရှင်အဖွဲ့တို့ကိုဒီဟိုမဖြစ်ဘူးဟိုလက်မခံဘူးဆိုတဲ့ဟာရှိတယ်အဲ့အဲ့ဒါကတော့ကျွန်တော်တို့ဟို NCA လက်မထိုးမယ်သူကထိုးချင်ပါတယ်ဆိုရင်လည်းတက်မတော်ဘက်ကသဘောထားမပြင်းဘူးဆိုလို့ရှိရင်တော့မပြင်းဘူးဆိုလို့ရှိရင်တော့ဒီဖွဲ့တွေကပါလာနိုင်ဖို့အကြောင်းမရှိဘူး KIA ကိုတော့ဟိုနောက်ဆုံးဟိုတရက်ကကျွန်တော်တို့ကြားလိုက်တဲ့သတင်းရဆိုလို့ရှိရင်ပြုတ်ပြီးတဲ့မှာတွေ့အဲ KIA ရဒီတစ်ခေါက်သဘောထားတစ်ခုကတော့ဟိုအဖွဲ့တွေပါပါရမယ်ဟိုဖွဲ့တွေပါမှကျွန်တော်ဆွေးနွေးမယ်လို့မတောင်းဆိုဘဲနဲ့သူတစ်ဖွဲ့တည်းနဲ့ပြည်သားဆွေးနွေးတယ်ဆိုတော့ဒါတိုးတက်မှုတစ်ခုလို့ပြောနိုင်တာပေါ့လေထပ်ပြီးတော့သူအနေနဲ့ NCA ပေါ်မှာသဘောပေါက်လာတယ်ဆိုရင်တော့သူလည်းလက်မှတ်ထိုးလာနိုင်တာပေါ့နော်အဲ့ဒါကြောင့်မလို့ NCA နဲ့ပတ်သက်လို့ရှိရင်ဒီသဘောကွဲလဲမှုဖြစ်မဖြစ်ဆိုတာက NCA ပေါ်မှာသဘောပေါက်မှုရှိမရှိဆိုတဲ့ဥစ္စာကအရေးကြီးပါတယ်နောက်တစ်ခုက NCA ထိုးမထိုးထိုးဟိုလက်မခံဘူးဆိုပြီးတော့တတ်မတော်ကဒီ AA တို့ DNA တို့ကိုကံဖုန်ကြားရှင်ဖွဲ့တို့အပေါ်မှာထားတဲ့သဘောထားနဲ့လည်းဆိုင်ပါတယ
်ဟုတ်ကဲ့
ဆိုတော့ဒီအဲ့အဲ့ခွဲတွေကိုဘယ်လိုသွားမလဲဆိုတာကစက်တနာတစ်ခုပေါ့လေ
ဟုတ်ကဲ့ဆရာကြီးတော့ကျေးဇူးပါဆိုတော့ကျွန်တော်တို့ဒီဆွေးနွေးပွဲအတွက်ကိုပါဝင်ဖို့ဆက်သွယ်ထားတဲ့ပုဂ္ဂိုလ်တချို့ကိုလည်းအလှည့်ပေးခြင်းပါတယ်အရင်ဆုံးကတော့ကျွန်တော်တို့ထိုင်းနိုင်ငံကကိုတီးလည်မှုပေါ့ကိုတီးလည်မှုသဘောထားကိုလည်းဆွေးနွေးလို့ရပါတယ်ခင်ဗျာ
ဟုတ်ကဲ့ခင်ဗျာကျွန်တော်အနေနဲ့မြင်တာကတော့လက်ရှိအကျိုးရစစ်တပ်မှာတော့မရှိပါဘူးခင်ဗျာ။ဘာလို့လဲဆိုတော့အစ်ခါဆဲလုပ်ပြီးတော့နော်တိုင်းလာအဖွဲ့ကြီးကိုတောက်တော့တိုက်တာရှိရဲ့နော်။လက်မထိုးသားရတာနဲ့မရှမ်းလို့တိုက်တာရှိရဲ့နော်။ဒီလိုတောက်တော့နော်အနေနဲ့စခန်းလို့တောက်တော့ရှိနေတဲ့အစ်သားတွေကိုတောက်တော့တတ်တယ်လည်းရှိပါတယ်ခင်ဗျာ။အဲ့တော့မဟုတ်ဘူးနော်မမကလာမလုပ်ဘူးဆိုရင်တော့ကျွန်တော်တို့အစီလက်မထိုးတာရှိတယ်လက်မပဲထိုးတော့ရအောင်သူတို့မမကလာမလုပ်ဘူးဆိုတော့ကျွန်တော်မြန်မာပြည်ကတော့ပေါင်းလာဖို့ကတော့တိတ်တော့မရှိဘူးကနော်ပေါင်းအောင်လုပ်ဖို့စေတနာမှမဟုတ်တော့အရေးကြီးပါတယ်ခင်ဗျာ
ဟုတ်ကဲ့ကိုသီးလက်မှုရေးဆွနေရကျေးဇူးပါဆိုတော့နောက်တူတော့လက်ပေးချင်ပါတယ်ကျွန်တော်မြန်မာပြည်ကကိုစလိုက်ပွေကုန်းဖြစ်ပါတယ်စလိုက်ပွေကုန်းသဘောထားလဲဆွနေလို့ရပါတယ်ခင်ဗျာ
ဟုတ်ကဲ့နှစ်ဖွဲ့လေးမှထိုးသွားတာတော့ကောင်းပါတယ်တုတ်တော့ဒီနှစ်ဖွဲ့သေးနဲ့ဒီမြန်မာနိုင်ငံ Nationwide Fire Agreement ကပို့ပြီးတော့မှအားကောင်းလာမယ်လို့ကျွန်တော်မမြင်ဘူးဘာဖြစ်လို့လဲဆိုတော့လေနဲ့ကင်တိုင်းကသူတို့ခြေနေမကောင်းတဲ့ခါကျတော့လေမှထိုးပွင့်တွေဟိုအခြေအနေဖြစ်လာတယ်လို့ကျွန်တော်မြင်တယ်ဘာဖြစ်လို့လဲဆိုတော့ Unit C ဆိုတဲ့ဥစ္စာကလေဖွဲ့ပြန်တော့တယ်လေဖွဲ့တဲ့မှာသူတို့ကလည်းအနေဖြစ်လာတယ်တရားရေးကဟိုဖက်နောက်ပါမဟာမိတ်ခေတ်သွားတဲ့ခါကျတော့သူတို့ကဟိုခုခံနိုင်စောနဲ့ရှိတယ်ဘူးအဲ့ဒါကြောင့်သူတို့လက်မှတ်ထိုးလိုက်တယ်လို့ကျွန်တော်မြင်တယ်သို့တော့ဟိုမြောက်ပိုင်းမဟာမိတ်အဖွဲ့ဒီကအရေးကြီးတယ်လင်းနေကင်ရအကြီးဆုံးနေဖြစ်တယ်အခုလက်မှတ်ထိုးတဲ့သူနဲ့မထိုးတဲ့သူရဲ့အင်းရောရှိနေစေတော့လက်မှတ်ထိုးတဲ့သူကတုံးပုံတပုံလောက်ပဲရှိတယ်အင်းရကအဲ့တော့ဟိုဘက်မြောက်ပိုင်းအဖွဲ့ဒီကသူတို့ရဲ့တပည့်တွေလို့ခေါ်မလားသူတို့ရဲ့မွေးထုတ်တဲ့လူတွေအေးအေးတို့ကိုကားတို့နောက်ပြီးတော့တင်နေတို့ဟောအဆွေအကအဲ့နင်းလို့လေလက်မလိုက်ထိုးလိုက်တာသူမောထားကြည့်ကြည့်နေမဖိတ်ခေါ်တာအဲ့ဒါပြဿနာကြီးမှဆုံးပဲဆိုတော့သူတို့ကဟောဒီပြင်းကနေတဆင်းဘလောက်ပဲဆင်းဆောင်ဆင်းဆောင်တရုတ်ကဖိအားမပေးနိုင်ဘူးဆိုရင်တော့အချိန်နဲ့လောရမကောင်းမှအဲ့တို့လည်းထိုးမယ်။နောက်မှောက်ရင်တော့အချိန်နဲ့ကားရတယ်။တို့ခုခံနိုင်စွမ်းရှိနေတယ်။တို့ရောလည်းဖီးရမသေးဘူးဆိုရင်တော့ဟိုဒီတို့တပည့်သုံးဖွဲ့အဖွဲ့ဒီမတာဝန်ခွင့်တာဝန်ခွင့်မရှိတဲ့ချိန်ကြောင်းဟိုတို့ကလည်းမှထိုးနေလို့ကျွန်တော်မထင်ခဲ့ဘူးဆရာ
။ဟုတ်ကဲ့ကျေးဇူးပါကိုဆိုင်ပွေကိုရေ။နောက်တူကိုလည်းကျွန်တော်တစ်ခါရဲ့ဟိုအလှည့်ပေးလိုက်ချင်ပါတယ်။မလေးရှားနိုင်ငံကိုနေဦးလင်းဖြစ်ပါတယ်။ကိုနေဦးလင်းသဘောထားလည်းဆွေးနွေးနိုင်ပါတယ်ခင်ဗျာ။
ကတော့သဘောထားတော့ဗျာလက်တော်တော့ခြေခဲတိအများကြီးရှိနေဦးမယ်လို့ပဲထင်ပါတယ်ဗျာအတိတ်တော့ဟွာပေါ့အရန်ကြီးကိုမျောလင့်နေလို့မရပါဘူး။ဘာကြောင့်လဲဆိုတော့ခုနကပုံစံတယောက်ပြောလို့ပေါ့ရခိုင်ကရခိုင်တို့ရဲ့ခံစားချက်ကိုပြောတယ်ပေါ့နော်။တကယ်တော့တကယ်လည်းကျွန်တော်ပြန်စဉ်းစားကြည့်လိုက်တဲ့အခါကျတော့သူတို့ကဖက်ဒရယ်ကိုတောင်းနေပေါ့နော်။ဆိုလိုတဲ့သဘောဖက်ဒရယ်ဆက်ဆိုပြီးရတော့ဒီဟာလောက်ကြမယ်ဆိုပြီးတော့ဟလာ NCA တို့ပါလို့လောက်ကြတာပေါ့။တကယ်တော့ဒီဖက်ဒရယ်တို့ဘာလို့ဆိုတာတဲ့ကျွန်တော်48ခုနှစ်ကိုပြန်သွားပြီးတေချာစဉ်းစားကြည့်ရင်ကျွန်တော်တို့ပမာတွေကဘယ်လိုပဲဖြစ်ဖြစ်နိုင်ငံကြီးအရာရှေ့ရောက်နေတဲ့သဘောဖြစ်ပြီးတော့တန်တဲ့တိုင်းရင်းသားတွေကတော့ဟိုဟိုအင်္ဂလိပ်အုပ်ချုပ်လို့ပဲဖြစ်ဖြစ်ဘာကြောင့်ပဲဖြစ်ဖြစ်ပေါ့နော်ဟိုကျွန်တော်တို့ကဟိုဘာခေါ်လဲဆိုတဲ့အခါကျတော့ဒီစော်ဝါးတွေကိုပြောတာမဟုတ်ဘူးတိုင်းရင်းသားအောက်ခြေကဒီလူလူတို့ရဲ့အသိဉာဏ်ပေါ့နော်နိုင်ငံရေးလေဗယ်ကြတော့ကျွန်တော်တို့ထင်တယ်လို့မဖြစ်ဘူးလို့ကျွန်တော်တို့တော့ဗမာပြည်လောက်ရှိမရောက်ဘူးလို့အကြမ်းင်းတော့ပြောလို့ရတယ်။ဟိုဥတည်ရေးတို့ကလွဲလို့ပေါ့နော်။ဆိုတဲ့အခါကျတော့ကျွန်တော်တို့ကအဲ့ဒီကအဂရီးမန့်ယူခဲ့တယ်။အဂရီးမန့်ယူခဲ့တဲ့အဓိကကတော့စော်ဘွားပေါ့ဗျာ။စော်ဘွားရင်းနဲ့အဂရီးမန့်ယူခဲ့တဲ့အခါကျတော့ကျွန်တော်တို့ကဒီနေ့တောင်းဆိုနေတာတွေကိုပြန်ကြည့်ရလို့ရှိရင်ဒီဗရီတိအတွေးခေါ်အဝေးအသက်တွေနဲ့တောင်းဆိုနေတဲ့သဘောတဘာဝတွေတွေ့နေတဲ့ကချင်းနဲ့ဖြစ်ဖြစ်ဟလာနော်အခုငါပြောတဲ့ဟိုရခိုင်နယ်ဖြစ်ဖြစ်မော်မာအပါဝင်ဆိုလိုတဲ့အခါကခိကပြောင်းသွားပြီအတွေ့အော်လဲလိုက်ပြောင်းနိုင်ဖို့ဆိုတာကဒီကောင်းဆောင်လေးနေတယ်မပြီးတော့ကျွန်တော်တို့ကသူတို့ရဲ့နောက်ကျောမှာရှိနေတဲ့ဒီလူလူတို့တရလုံးနဲ့အတွေ့အခေါ်ညီမျှဖို့လိုတယ်အဲ့ဒီအတွေ့အခေါ်ညီမျှအောင်လုပ်နိုင်လားဆိုတော့အရင်တော့ပါတီဆုံးဒီမပါတီဆုံးဒီမိုကရေစီလုပ်ခဲ့တဲ့ဦးတို့ရဲ့အားနည်းချက်ကြောင့်ကျွန်တော်ကဒီလိုဖြစ်တယ်လို့ပဲမြင်တယ်ဘာလို့ဒီလိုပြောလဲဆိုတော့33ခုအဲ့တော့33ခုအကြံပေးကော်မတီမှာပြောခဲ့တဲ့နော်ဦးကျော်ငင်းရဲ့စကားထဲမှာဆိုရခိုင်ကိုပြည်내အဆင့်အောင်ပေးဖို့လောက်ဒီသူတို့မစင်သာဘူးတင့်ချက်တင့်ချက်ကဗရေသတိတွေရဲ့ဖောက်ပြန်မှုကြောင့်လို့သူပြောခဲ့တယ်ဆိုတဲ့အခါကျတော့ဟိုတွေးဖို့ခေါ်ဖို့ငင်းကအရန်ကို꽈ဒီနေ့တက်ဖြစ်နေတဲ့အကြောင်းရင်းကအခုဒီနေ့နိုင်ငံတိုင်းရင်းသားကောင်းဆောင်တွေပြန်ပြီးတော့တောင်းနေတဲ့အကြောင်းရင်းကဘာလဲဆိုတော့လေးလက်ခုံကိုအခြေခံပြီးတော့ပဲသူတို့ကဟိုခွဲထွက်ခွင်းတို့ဘာတို့ညာတို့ဒီ
်ဝင်ရေးကိုဆောင်နေလို့ပြောနေတဲ့သဘောတည်းရဲ့အဲ့တော့ကျွန်တော်တို့ဗမာနိုင်ငံကြီးသမားတွေရဲ့အားနည်းချက်ကကြောင့်ဖြစ်တယ်လို့ပဲထင်တယ်။ဘာကြောင့်လဲဆိုတော့တိုင်းရင်းသားတွေရဲ့နိုင်ငံကြီးအသိဉာဏ်ကို
ကိုနေဦးလေးကျွန်တော်အချိန်ကန့်သတ်ရှိတဲ့အတွက်ဟုတ်ကဲ့နည်းနည်းချုပ်ပြပါဟုတ်ကဲ့ကျွန်တော်ဆွေးနွေးပွဲအတွက်ကိုနောက်ထပ်ဆက်သွယ်ထားတဲ့ပုဂ္ဂိုလ်တူလည်းရှိနေပါတယ်ကိုတန်းမောင်ဖြစ်ပါတယ်ကိုတန်းမောင်ရဲ့ချင်းကျွန်တော်မှကန့်သတ်ရှိတဲ့အတွက်လူရင်းတူရှင်ဆွေးနွေးပြပါခင်ဗျာ
ဟုတ်ကဲ့ကိုကြီးဝါပြင်းရကအနောက်ခံမှာအနောက်ကတရုတ်ရှိနေတယ်တရုတ်ရှိနေတဲ့အတွက်ဝါကိုသွားထိလို့မရဘူးတခြားပြည်နယ်မှာရိုဟင်ဂျာမှာနောက်မှာဘင်္ဂလားဒေ့ရှ်လည်းမရှိဘူးဘာခွင့်ရမလဲသူတို့မတောင်းပါဘူးကိုဒီတိုင်းသားပြည်နယ်တွေမှာသူတိုင်းသားခွင့်ရတော့သူတို့ရှိရမယ်လေဒီခုနဥလူကိစ္စဆိုတာဥလူလက်ထက်မှာသူကသူ့ပါတီရာဟိတ်တက်ဆိုပြီးတော့သူကဒီနိုင်ငံကိုဗုဒ္ဓဘာသာနိုင်ငံကိုချိန်ရမယ်ဆိုပြီးတော့သူကပါတီစည်းရုံးသူခေါ်သွားတယ်လေဟိုလူပဲပြောတယ်ကျွန်တော်ဒီမိချင်းတဲ့ဘက်ကအမတယောက်ကလည်းပြောပြီးသွားလေဒါဥလူလက်ထက်ကလုတ်သွားတဲ့ကိစ္စအဆိုးဖြစ်တာပေါ့နော်ဟုတ်ကဲ့
ကိုတန်းမောင်ကျေးဇူးပါခင်ဗျာကျွန်တော်တို့အချိန်နင်းနေစားမရတဲ့အတွက်ဒီလောက်နဲ့ပဲဟိုကျင်းဟိုဆွေးနွေးပြတာကျင်းနေပါရခင်ဗျဟိုနောက်တစ်ခုကတော့ကျွန်တော်တို့ဒီဆွေးနွေးပွဲအတွက်ကိုပေးပို့ထားတဲ့စာတချို့လည်းရှိနေပါတယ်မဆုမွန်ဖတ်ပြပေးပါဦးခင်ဗ
ျဟုတ်ကဲ့ဒီအဂျွန်ဆာဗမ်တာဆိုတဲ့ Facebook account ကနေရေးထားတာပါကျွန်တော်အမြင်ကတော့တိုင်းရင်းသားလက်နက်ကိုင်အဖွဲ့နှစ်ဖွဲ့ဖြစ်တဲ့မွန်ပြည်သက်ပါတီနဲ့လာဟုဒီမိုကရက်တစ်အစည်းအရုံးတို့လက်မှတ်ထိုးလိုက်လို့ပြည်သူငြိမ်းချမ်းရေးကိုတွန်းအားတွေဖြစ်လာနိုင်မယ်လို့မယုံကြည်ပါနဲ့တစ်ဖက်မှာက MCA အလုံးမဖြစ်တော့ဘူးလို့ပြောတဲ့အဖွဲ့ရဲ့ MCA လမ်းကြောင်းအတိုင်းမသွားတော့ဘူးဆိုတဲ့အဖွဲ့ရဲ့ဗမာတပ်မတော်က MCA ဆိုပြီး AAMMDA TLLA ကိုကြတော့မပါခိုင်းနိုင်ရင်တစ်ဖက်မှာကြတော့ဒေါက်ဆန်းစုကြည်ကတိုင်းရင်းသားလက်နက်ကိုင်တွေကို MCA ထိုးဖို့ပဲသူကပြောနေတယ်နဲ့ဒါတွေအလုံးကိုခြုံငုံတုံးတက်လိုက်တယ်ဆိုရင်တော့မြမငြိမ်းချမ်းရေးလမ်းကြောင်းကတခုခုတော့လွဲနေပြီဆိုတာသိသားထင်ရှားပါတယ်စစ်ပွဲတွေမငြိမ်းနိုင်သေးတဲ့အဓိကတရက်ခါကဗမာတပ်မတော်ပါ NLD ဆိုရကတော့2008ဒီအခြေခံဥပဒေအရစစ်တပ်ကိုဘာမှဝင်ပြောလို့မရတော့ NLD ဆိုရမှာတော့တာဝန်မရှိတာအမှန်ပါဒါပေမဲ့ NLD ဆိုရအနေနဲ့ပြည်သူလူထုရဲ့အင်အားကိုအသုံးပြုပြီးတော့တပ်မတော်ကိုမကြောက်မရွံ့မဲမြန်မာနိုင်ငံမှာရှိတဲ့တိုင်းရင်းသားအလုံးလူချင်းတောင်းတနေတဲ့ Federal မှုကိုချမှတ်ရေးဆွဲအတည်ပြုသင့်ပြီလို့ယူဆတယ်ဆိုပြီးရေးထားပါတယ်ရှင
်ဟုတ်ကဲ့မဆုမွန်ကျေးဇူးပါကျွန်တော်တို့နောက်အီးမေးလ်နဲ့ပို့ထားတဲ့စာရင်းလည်းရှိနေပါသေးတယ်ရန်ကုန်မြို့ကတကုံမြို့တကဥလာတော်ရဲ့ပေးစာကိုယ်လည်းအချိန်တိတ်နေရတဲ့အတွက်ကျွန်တော်ဟိုလူရင်းတူရှင်းမဲ့ဒီနေရာမှာရင်းညွှန်းပေါ်ပြချင်ပါတယ်။သူအဓိကပြောချင်တဲ့အကြောင်းရင်းကတော့တိုင်းရင်းသားရဲ့ကိုယ်ပိုင်ပြဋ္ဌာန်းခွင့်ကိုလက်ခံဖို့ဒီလိုပြည်ထောင်စုရဲ့စိုးရဘက်ကကြီးညာဖို့စတဲ့ငင်းငယ်အတွက်လမ်းဖွင့်ဖို့တိုက်တွန်းပါတယ်။နောက်ထပ်အမေရိကန်ပြည်အောင်စုကဒီမောင်သက်သနာရဲ့ပေးစာမှာတော့ဒီတိုက်ပွဲစံတွေမဆဲတာကမြန်မာစစ်တပ်နဲ့လက်နက်ကန်အဖွဲ့တွေမှာတာဝန်ရှိတယ်။အစိုးရကိုယ်ပိုင်ကတော့ပေးချန်နေချက်မလုံနိုင်မကန်နိုင်တဲ့အခြေအနေရှိရဆိုတဲ့သဘောမျိုးရေးပါတယ်။နောက်ဆက်သွားဒီသူမတ်တုံမဖတ်ပြတာလေ Facebook မှတ်ချက်တယ်မှာဆိုရင်လေ2008ဖွဲ့စည်းပုံရဆိုတော့စစ်တပ်ကိုဘာမှပြောလို့မရဘူးဆိုပြီးပြောတာမျိုးတွေလည်းရှိပါတယ်ဆိုတော့ကျွန်တော်ဟိုစီစဉ်ဆုံးမတက်ခင်ချိန်ရတော့ဥတုဝေသဘောထားဆွေးနွေးပြပါခင်ဗျာဆိုတော့ဒီငင်းငယ်လုပ်ငန်းစဉ်မှာအစိုးရအနေနဲ့ဆန္ဒရှိသလောက်မလုပ်နိုင်မဖြစ်နေတဲ့အခြေအနေမျိုးတွေတော့တကယ်ပဲရှိနေတာခင်ဗျာ
ကျွန်တော်နားရည်လောက်ကတော့အစိုးရကဒီလိုအများကြီးကြိုးစားထားပါတယ်ခင်ဗျာနော်ညီငယ်ကြီးတကားကလည်းအမြဲဖွင့်ထားပြီးသားပဲဒါပေမဲ့လည်း SC ဆိုတဲ့တိစ္ဆာကလည်း SC ရေးဆွဲတဲ့အချက်လက်ကြီးကကျွန်တော်တို့အဲ့ဒီသတိစိတ်လက်ထက်ကလေးကဒါတိုင်းနာလက်နေကန်ကို16ဖွဲ့ရဲ့သဘောတူညီရဲ့ဆွဲတာအဲ့ဒီ16ဖွဲ့ကသဘောတူညီလို့ဆွဲထားတဲ့ SC ဒီသဘောတူညီချက်ဖြစ်တာဗျာဒါပေမဲ့လက်မဆွဲတဲ့အချိန်ကျတော့ all inclusive ဆိုတော့အားလုံးပါလာသေးတဲ့အတွက်ဆိုပြီးရှစ်ဖွဲ့တော့ကျွန်တော်ပြောရပါသူကိုလည်းရေးဆွဲရတဲ့ဘူပါဘူးသူတို့ကိုလည်းရေးဆွဲရတဲ့ NCO ပါအဲ SCE ပါအဲ့ဒါကြောင့်မလို့ဒါ SCE ပေါ်မှာတော့အညီပွားစရာမရှိဘူးထင်တယ်လက်မှတ်ထိုးစရာရှိနေတာသူတို့ထိုးလာမှာပေါ့ဗျာဒါတစ်ခုရှိပါတယ်နောက်တစ်ခုကတော့ကျွန်တော်တို့ဟိုခုနပြောသွားတဲ့အထဲမှာတော့ဆွဲရပြီးအောင်သူ့ဆိုတာဒါအခုဒီခေတ်မှာဒီကာလမှာကျတော့ဆွဲရဒီမိုကရေစီဆွဲရပြီးအောင်သူ့ဒီကိုတိဆောက်ဖို့အားလုံးကသဘောတူထားတယ်တမတော်လည်းသဘောတူထားတယ်အစိုးရလည်းသဘောတူထားတယ်အဲ့ဒါတိုင်းတိုင်းလည်းနဲ့ကိုင်ကိုရီးယားလည်းလူလားကြိုက်နိုင်ငံပါတီတွေအကုန်လုံးကလည်းဒါသဘောတူညီချက်ကတူညီပါလေ။အဲ့တော့တူညီတဲ့သဘောတူညီချက်ကဒါအကောင့်ကျပေါ်ဖို့လည်းလိုပါလေ။အဲ့ဒီအကောင့်ကျပေါ်ဖို့အခုကတော့ဟိုလား SC လက်မှတ်ထိုးလာတာဆက်တက်နေတာလေးတွေရှိတယ်။အဲ့ဒါလေးတွေကတော့ကျွန်တော်ချင်းတွေဒါတတိယနေ့တော့ပြည်နေသွားမှာပါတခုပဲရှိတယ်။အဲ့ဒီငင်းငယ်ရေးဆွေးနွေးပွဲကြီးကိုတကားဖွင့်ထားလိုက်ရင်တော့ပြန်ဒါအဆင်ပြေတော့လိမ့်မယ်လို့ကျွန်တော်ယူဆပါတယ်။
โอเคကျွန်တော်အချိန်ဟိုတမင်းနဲ့တော့ကြံပါသေးတယ်ဆရာဦးတိုးစောသဘောထားကိုခင်ဗျာကျွန်တော်တို့ဒီငင်းငယ်လုပ်ငန်းစဉ်မှာအစိုးရအနေနဲ့လုံနိုင်ဆိုင်တာတွေဘာများရှိမယ်လို့ကြားနေနေယူဆလဲ
ဟုတ်ကဲ့ဒီကတော့ဗျာဒီ NCA ကိုတော့နိုင်ငံတိုင်းပြည်တော်ပြောသွားတာရှိတယ်ပြီးခဲ့တဲ့အဲဒီလက်မှတ်ရေးတို့ကိုခဏမှာ NCA ကိုမျက်မှောက်ပြုဖို့ပြောသွားတယ် SDA ကိုမြန်မာပြည်ကိုအတွက်ဆိုလို့ရှိရင် SDA ကိုပိုအားကောင်းလုပ်ဖို့လိုပါတယ်။ SDA မှာအဓိကပိုအားကောင်းလုပ်ဖို့အတွက်ဆိုရင်နိုင်ငံအမကင်ချက်ဖြစ်တဲ့ Federal Democracy ပြည်ထောင်စုတည်ထောင်ဖို့တော့ခိုင်အောင်ပါတိကျပြုရမယ်။ဒီအမကင်ချက်ကတော့အဓိကလွတ်လပ်တဲ့တောင်းကျင်းရင်းနှီးမြှုပ်နှံတဲ့ပြည်ထောင်စုရင်းနှီးမြှုပ်နှံမှုကိုတည်ထောင်ဖို့လိုပါတယ်။အခုအစီအစဉ်စာချုပ်ကိလို့ကျင်းတော့ပါဝင်ခဲ့တဲ့တိုင်းနာနဲ့ဒေါ်လာရခွဲစီနဲ့စစ်တပ်ခွဲကိုအခြေခံပြီးမှအခုရှိနေတဲ့ပြည်သူရဲရဲဖြစ်တဲ့ GIPN တို့ GNT တို့ UPDG တို့ကိုလည်းပြန်လည်ခွဲစီဖို့လိုချင်လိုအပ်ပါတယ်။ဒါမှပဲတို့တို့တို့ရှိမှအစီအစဉ်လေလို့မြင်ပါတယ်
။ဟုတ်ကဲ့ပါဝင်ဆွေးနွေးပြီးဦးထွန်းစောဦးသူဝင်ဦးရဲထွန်းကိုယ်တိုင်ပါဝင်ဆွေးနွေးရသူတွေအီးမေးလ်တွေဖိတ်ထုတ်တယ်ကနေစာရေးသားပြုတ်သူတွေနဲ့ပတ်သက်ရှင်တွေအားလုံးကိုလည်းဆက်ရှိနေကြပါမယ်ခင်ဗျာ။